Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်နိုဝင်ဘာလ23ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို9ဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
ကျွန်မကတော့ဆုမြတ်မှုပါရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်ဟီလရီကလင်တန်ရဲ့အီးမေးလ်ကိစ္စနဲ့ပတ်သက်လို့အရေးယူနိုင်ဖို့နောက်ထပ်စုံစမ်းမှုတွေလုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ခရစ်စမတ်နဲ့နှစ်သက်ကူယာတီကာလမှုယောပတလောမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်မြင့်မားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကခီးသွွားနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဥဆံမဝင်းနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေအပြီးဒီမနေ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
Yeah, the Bangladesh government has been very cruel towards Rohingya refugees. Right now we have a crisis.
ရခိုင်ပြည်နယ်ပြည်ပခအရင်နဲ့ပတ်သက်ပြီးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရတာဝန်ခံ Brett Adam ပြောဆိုသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်ကဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေ TPP သဘောတူညီချက်ကနေနှုတ်ထွက်ဖို့ American ရွေးကောက်ခံသမ္မတအစ် Donald Trump ရဲ့ပြောဆိုချက်အပြင် Democratic Party က Hillary Clinton ရုပ်လုံငန်းအတွက်ကိုပိုင် email အသုံးပြုခဲ့တဲ့ကိစ္စနဲ့ရွေးကောက်ခံသမ္မတ Trump ရဲ့သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြမွန်နဲ့ဦးစံမိုးဝေတို့ပြောပြပေးပါမယ်ရှင်။
American ရွေးကောက်ခံဒီခံမှာ American သမ္မတရွေးကောက်ပွဲမှာဒီ Democratic Party အတွက်ပြိုင်ဆိုင်ခဲ့သူ Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူထားခဲ့စဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုရေးသုံး email server ကနေတဆင့်ပေးပို့ရယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်စုံစမ်းမှုတွေလုပ်နိုင်အောင်စ조사ဖို့ရည်ရွယ်ချက်မရှိပါဘူးလို့ရွေးကောက်ခံသမ္မတ Donald Trump ကပြောကြားခဲ့ပါတယ်ရွေးကောက်ပွဲအတွက်မဲဆွယ်ခဲ့စဉ်ကာလကတော့ဒီကိစ္စနဲ့ပတ်သက်လို့ Mrs. Clinton ကိုထောင်ထဲပို့နိုင်ဖို့ဆောင်ရွက်မယ်လို့ Mr. Trump ကအခိုင်အမာပြောကြားခဲ့တာဖြစ်ပါတယ်ဒီလိုမျိုးလုပ်မယ်ဆိုရင်နိုင်ငံအတွက်သိတ်ကိုစိတ်ဝမ်းကွဲစရာဖြစ်လိမ့်မယ်လို့ New York Times သတင်းစာတိုက်ကသတင်းတောက်တွေကို Donald Trump ကပြောကြားခဲ့တာပါသူ့အနေနဲ့အနာဂတ်ကိုသာရှေ့ရှုလိုတယ်လို့ဆိုပါတယ် Hillary Clinton အပေါ်အမျိုးသားလုံခြုံရေးကိုဖောက်ဖျက်မှုနဲ့တရားစွဲမှာမဟုတ်ဘူးဆိုတာသိကြသလားလို့ထပ်ပြီးတော့မေးရမှာတော့ဒီကိစ္စအပေါ်သူ့အနေနဲ့စိတ်အားထက်သန်မှုမရှိပါဘူးလို့ပြောခဲ့တယ်လို့သူ့အနေနဲ့ Clinton မိသားစုကိုဒုက္ခမပေးချင်ပါဘူးလို့လည်းရွေးကောက်ခံသမ္မတ Donald Trump ကပြောကြားခဲ့ပါတယ် 2009 ခုနှစ်ကနေ2013ခုနှစ်အတွင်း Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအခွင့်အရေးပိုရအောင်လို့ Clinton ရဲ့နိုင်ငံတကာပရဟိတအဖွဲ့ Clinton Foundation ကိုနိုင်ငံသားအလှရှင်တွေကအလှငွေအများအများထည့်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တချို့ American စုံစမ်းစစ်ဆေးရေးမှုတွေကတော့အရေးယူနိုင်ဖို့ဆက်လက်စ조사နေကြပါတယ်
အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမေရိကန်သားပထမဆိုတဲ့ရည်မှန်းချက်တစိမ့်ဒေသအဖြစ်သူသမ္မတတာဝန်ထမ်းဆောင်တဲ့ပထမနေ့မှာပစိဖိတ်ရပ်ဝန်းနိုင်ငံများ TPP ကုန်သွယ်ရေးသဘောတူညီချက်အစိုးပြုထားတဲ့ကိစ္စကိုပြန်လည်ပြီးတော့ရုပ်သိမ်းမယ်လို့ပြောဆိုလိုက်ပါတယ်။တနင်္လာနေ့ YouTube Internet Website ပေါ်ကနေဗီဒီယိုနဲ့တင်ထားတဲ့သတင်းစကားမှာ TPP ဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲ့ဒီလိုလုပ်မဲ့အစားသက်ဆိုင်ရာနိုင်ငံတွေနဲ့နှစ်နိုင်ငံကြားညှိနှိုင်းပြီးတော့အလုပ်ကိန်းတွေရရှိအောင်လုပ်ငန်းတွေအမေရိကန်ပြည်ထောင်စုတဲကိုပြန်လည်ခေါ်ဆောင်နိုင်ရေးကိစ္စတွေကိုဆောင်ရွက်မှာဖြစ်တယ်လို့သူကပြောပါတယ်။ဒီတော့အတွင်းတနင်္လာနေ့မှာတော့နယူးယောက်မှာရှိတဲ့ Trump Tower အဆောက်အဦမှာနိုင်ငံရေးမျက်နှာသည့်တွေကိုတချို့မျက်နှာစိမ့်တွေပါ Trump အစိုးရတဲ့မှာတာဝန်ထမ်းဆောင်ရမယ့်ယာရုတွေမှာခန့်အပ်နိုင်ရေးအတွက် Mr. Donald Trump ကတွေးဆမှုတွေပြုလုပ်နေပါတယ်။
Christmas နဲ့နှစ်သက်ကူယာတီကာလဥရောပတလွားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်မြင့်မားနေတဲ့အတွက် American နိုင်ငံသားတွေအနေနဲ့သတိနဲ့သွာလာကြဖို့ American နိုင်ငံသားရေးဌာနကခီးသွွားသတိရှိဖို့နှိုးဆော်ထားပါတယ်။ယာတီပွဲတော်တွေအခမ်းအနားတွေ Christmas ဈေးပွဲတော်တွေကိုသတိထားသွာလာကြဖို့ထုတ်ပြန်ချက်ထဲမှာဒီနိုင်ငံသားရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။အစွန်ရောက်သမားတွေအစွန်ရောက်ဝါဒီအားပေးသူတွေကကြိုတင်သတိပေးချက်မထုတ်ဘဲတိုက်ခိုက်နိုင်ခြေရှိတဲ့အပေါ်သတိထားကြဖို့2019ခုနှစ် February 20ရက်နေ့အထိအသက်ဝင်နေမဲ့ခရီးသွားနှိုးဆော်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပြင်သစ် Germany, Belgium နဲ့တူရကီနိုင်ငံတွေမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ American အစိုးရအနေနဲ့နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့စိုးရိမ်မှုဟာဆက်လက်ရှိနေဆဲဖြစ်တယ်လို့ပြောပါတယ်။ဥရောပနိုင်ငံတစ်ခုကနေတစ်ခုစီခရီးသွားကြမဲ့သူတွေအနေနဲ့ကိုသွားမယ်မြို့မှာရှိတဲ့ American တန်ယုံဒါမှမဟုတ်ကောင်စစ်ဝန်ယုံတွေကနောက်ဆုံးထုတ်ပြန်တဲ့လုံခြုံရေးသတိပေးချက်တွေကိုကြီးကြဖို့လဲနိုင်ငံသားရေးဌာနကတိုက်တွန်းထားပါတယ်။ပြင်သစ်ပိုင်နဲ့ထဲမှာအကြမ်းဖက်တိုက်ခိုက်ရန်အန္တရာယ်ဟာဘယ်တော့မှမတူအောင်မြင့်မားနေတယ်လို့ဒ ကျင့်သစ်ပြည်ထရေးဝန်ကြီး Bernard Kushnev ကပြောကြားခဲ့ပြီးတဲ့နောက်မှာ American နိုင်ငံသားဤဌာနကခီးသွွားနှိုးဆော်ချက်ကိုတင်းလာနေတော့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ Iran နိုင်ငံမူဆိုးမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လည်ပြီးတော့တင်ပိုက်နိုင်မှုအတွက်ပြုလုပ်နေတဲ့စစ်စင်ရေးအတွင်း OA မဲ့စွန့်ခွာပြီးတော့ထွက်ပြေးနေကြရသူတွေအရေးအတွက်ဟာများတစ်ထက်များလာနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။တလားကြောကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာ Iraq လုံခြုံရေးတပ်ဖွဲ့တွေကတ်တိုက်ခိုက်ရေးသမားတွေနဲ့ရှီဟိုက်ပြည်သူစစ်တပ်ဖွဲ့တွေကမူဆိုးမြို့အစွန်နေရာတွေကိုသိမ်းပိတ်ထားနိုင်ခဲ့ပြီးမြို့ရဲ့ဗဟိုအချက်ချာကျတဲ့နေရာကိုဝင်ရောက်နိုင်ရေးအတွက်ဦးတည်ပြီးတော့တိုက်ခိုက်နေပါတယ်။ Islamic စစ်သွေးကြွတွေဟာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးမြို့ကိုနှစ်နှစ်ကျော်ကြာသိမ်းပိတ်ထားခဲ့တာလည်းဖြစ်ပါတယ်။အနည်းဆုံးလူပေါင်း 68,550 ဟာအိုးအိမ်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာယုံကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်ကလူပေါင်း 14,000 ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပေါ်ဒူနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့လက်နက်ကိုင်အဖွဲ့တွေဆက်လက်တိုက်ပွဲဖြစ်နေတာကြောင့်ဒေသခံတောင်းတဲ့ချီတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြပါတယ်။တရုတ်မြန်မာနယ်စပ်ဘက်ကနေစစ်ဘေးရှောင်3,000လောက်တရုတ်နိုင်ငံဘက်ထွက်ပြေးလာကြတဲ့အတွက်တရုတ်အစိုးရကအကူအညီပေးနေတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူကအင်ကာနေတုန်းကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားရောက်တယ်လို့တရုတ်ဘက်ကပြောကြားမှုကိုစီးစစ်နေတယ်လို့တမရယုံဝင်ကြီးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်နယ်မူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်နယ်ဆက်ကုန်သွယ်ရေးစခန်းတွေအပေါ်တင်းငွေနေနေတုန်းကလက်နက်ကိုင်အဖွဲ့တွေပေါင်းပြီးစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါအင်္ဂါနေ့မနေ့ပိုင်းတုန်းကကုတ်ခိုင်မြို့နယ်နမ်ခိုင်ရွာနဲ့ဟိုနောင်ရွာအကြားတိုက်ခိုက်မှုမှာအရသားတယောက်တေဆုံးခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်မူဆယ်မှာတော့အင်္ဂါနေ့တုန်းက12နာရီနောက်ပိုင်းအိမ်ပြေမထွက်ဖို့အာဏာပိုင်တွေကသတိပေးထားတယ်ဆိုတော့ကောလာဟာလာတွေထွက်ပေါ်ခဲ့ပြီးမြဲဒီလိုတားမြစ်ချက်တွေထုတ်မထားပါဘူးလို့မူဆယ်ရဲတပ်ဖွဲ့ကပြောပါတယ်မူဆယ်နဲ့ကိုခိုင်မျိုးနဲ့အတွင်တိုက်ပွဲတွေကြောင့်မူဆယ်မျိုးပေါ်ကိုလာရောက်ခိုးလုံတဲ့သူ2600လောက်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံသတင်းထုတ်ပြန်ရေးကော်မတီကလည်းထုတ်ပြန်ထားပါတယ်ရှင်
နိုင်ငံတကာကဝန်ဝင်ပြီးတော့မေတ္တာရက်ခံနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်နိုင်ငံဟာဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံအတွင်းအတိတ်ထက်မှန်ပြီးတော့ဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူတွေနဲ့တင်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်မခံဖို့ဆုံးဖြတ်ထားချက်ကိုဆက်ပြီးတော့ဆွဲကင်ထားပါတယ်။ရက်ခံပြည်နယ်မြောက်ပိုင်းကိုမြန်မာစစ်တပ်ကဝိုင်းရံပိတ်ဆို့ထားတာဟာဒုတိယလအတွင်းရောက်ရှိလာနေပြီဖြစ်ပြီးယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာနေဆက်ကိုတရားမဝင်ဖြတ်တန်းပြီးတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုထွက်ပြေးခိုးလုံနေကြတာပါ။ရိုဟင်ဂျာအများစုအပါအဝင်လူပေါင်း3,000လောက်ဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်ဆိုပြီးကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့တယ်လို့စစ်စင်ရေးကာလအတွင်းမှာတည်ဆုံးတဲ့သူအရေအတွက်80ကျော်ရှိနေပြီလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကရဲသားတွေကိုနီလန်းပေါင်းစုံအုံပြုပြီးတော့အကာအကွယ်ပေးဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကတောင်းဆိုထားပါတယ်အကြမ်းဖက်ခံရမှုကနေလွတ်မြောက်အောင်ထွက်ပြေးတင်းရှောင်လာကြသူတွေကိုနေဆက်ကိုဖွင့်ထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုမေတ္တာရပ်ခံထားတဲ့အကြောင်း UNHCR ပြောခွင့်ရသူကဂျနီဗာမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ
်။ Zika virus ပိုးအကြောင်းနဲ့ကူးစက်ပြန့်ပွားမှုကိုထိန်းနိုင်ဖို့အတွက်ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေရဲ့စူးစမ်းဆောင်ရွက်မှုမှာတိုးတက်မှုတွေရှိခဲ့ပေမဲ့လည်း Zika ဟာဒီကျန်းမာရေးပြဿနာကြီးတစ်ခုအနေနဲ့ရေရှည်ရှိနေလိမ့်အောင်မယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားခဲ့ပါတယ်။ Zika virus ဟာအရေးပေါ်ကင်တွယ်ရမယ့်ပြဿနာအဖြစ် WHO က February လမှာကြေညာခဲ့ပြီးတော့ Zika ပြန့်ပွားမှုကာစတာစီကာကွယ်ရေးကိုဆောင်ရွက်ခဲ့ပေမဲ့ဒီ virus ပိုးနဲ့ပတ်သက်လို့မသိသေးတဲ့အချက်တွေအများကြီးရှိနေပြီးတော့ဆက်လက်လေ့လာမှုတွေလုပ်ဖို့လိုတယ်လို့ WHO ရဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအစီအစဉ်အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင်
။ကမ္ဘာပေါ်မှာရှိနေတဲ့လူဦးရေရဲ့ထက်ဝက်ကျော်ဟာအင်တာနက်ကွန်ရက်စနစ်ချိတ်ဆက်အသုံးချနိုင်ခွင့်မရကြသေးတဲ့အကြောင်းအင်ကာနေမှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုနှစ်အတွင်းမှာတော့ကမ္ဘာလူဦးရေရဲ့84ရာခိုင်နှုန်းဟာမိုဘိုင်းလက်ကင်ဖုန်းကနေတဆင့်ချိတ်ဆက်နိုင်ခွင့်ရရှိခဲ့ကြပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ကမ္ဘာလူဦးရေရဲ့48ရာခိုင်နှုန်းသာအင်တာနက်ချိတ်ဆက်ခွင့်ရကြတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်စုမြမှုနဲ့ဦးစံမွေတို့တင်ညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ပြည်ပခနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတကာရဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းဝင်ရောက်ခွင့်ပိတ်ပင်ထားဆဲဖြစ်ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့အရက်သားတွေကိုအကာအကွယ်ပေးကြဖို့ဘင်္ဂလားဒေ့ရှ်မြန်မာအစိုးရနေရစလုံးကိုတောင်းဆိုထားတာပါ။အသေးစိတ်ကိုတော့ VOA သတင်းတာမတ်ဟူဆန်ရဲ့သတင်းလွှာကိုအခြေခံပြီးမနန္ဒာချန်ကဆက်ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသမှာအောက်တိုဘာလဇန်နဝါရီကနေကြားဆောင်ရဲစခန်း၃ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးအကြမ်းဖက်တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းမြန်မာအာဏာပိုင်တွေကနယ်မြေရှင်းလင်းမှုတွေလှုပ်ဆောင်တဲ့အနေနဲ့အဲ့ဒီဒေသကလူတွေကိုအဝင်ထွက်မလုပ်ကြဘူးပိတ်ပင်ထားတာဟာတလကျော်ရှိလာတာနဲ့အမျှရာနဲ့ချီတဲ့ရိုဟင်ဂျာတွေကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းနှဲဆက်ကိုဖွင့်ထားပြီးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုဝင်ရောက်ခိုလုံခွင့်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ပြောင်းခွင့်ရပုဂ္ဂိုလ် Adrian Edwards ကဂျနီဗာမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဆွေးနွေးခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမတ်တာပါဝါကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကတော့သူတို့ကိုအစိုးရကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ခွင့်မပေးဖို့အမိန့်ပေးထားပြီးပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာရေလမ်းကတဆင့်ထွက်ပြေးကြသူဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ရေပိုင်နယ်ထဲမရောက်ခင်မောင်းထုတ်ခဲ့ရတယ်လို့နေစဉ်နဲ့အမျှလဲလေနှစင်းကနေ3စင်းလောက်ကိုမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တပ်မှုတဦးဖြစ်တဲ့ဒုဗိုလ်မှူးကြီးအဘူဇာအယ်ဇာဟစ်က VOA ကိုပြောပါရယ်နိုင်ငံတကာလူခွင့်ရေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကတော့
Yeah, the Bangladesh government has been very cruel towards Rohingya refugees. Right now we have a crisis in northern Rakhine state.
ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာဒုက္ခသည်တွေပေါ်တိတ်ကိုအကျဉ်းနာမဲ့လွန်ပါတယ်။လောလောဆယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခန့်တွေဖြစ်နေတဲ့အချိန်ရိုဟင်ဂျာတွေဟာပြစ်မှတ်ထားခံရပြီးတော့ရွာတွေကိုမိရှို့ခံရတာအဲ့ဒီမှာရိုဟင်ဂျာတွေတပ်ဖြတ်ခံရတာတွေကြောင့်ရိုဟင်ဂျာတော်တော်များများကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာဟာအသက်ရှင်ဖို့အတွက်တခုတည်းသောနီလန်းအဖြစ်နဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ကိုဝင်ခွင့်မပေးခဲ့ပါဘူး။ဒါဟာနိုင်ငံတကာစံနှုန်းတွေကိုချိုးဖောက်မှုပါ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အသက်ဘေးကနေထွက်ပြေးလာကြသူတွေကိုအ ਨੇ ဆုံးယာယီပဲဖြစ်ဖြစ်ခိုလုံခွင့်ပေးရမယ်တာဝန်ရှိပါတယ်။အဲ့ဒီအစားဒီလူတွေကိုဝင်ခွင့်မပေးဘဲပြန်မောင်းထုတ်နေတာပါ။
ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအစာဒူဇာမန်ခမ်ခါမဲကတော့မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်စိတ်မသက်မသာဖြစ်ရကြောင်းပြောဆိုလိုက်သလိုတစ်ချိန်တည်းမှာပဲမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လို့မရအောင်တားဆီးဖို့နေကြာဆောင်တဲ့ကမ်းခြေဆောင်တက်တဲ့ရဲတပ်ဖွဲ့တွေကိုအသင့်ပြင်ထားတယ်လို့တနင်္ဂနွေနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကနှစ်မြစ်ကိုဖြတ်ကျော်ပြီး Causes Bazaar မြို့ကိုနိုဝင်ဘာလ27ရက်တနင်္လာနေ့ကရောက်လာကြတဲ့ရိုဟင်ဂျာတွေကိုခုတုပလောင်ဒုက္ခသည်စခန်းတွေစီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပို့ဆောင်ခဲ့ပါတယ်။ရာနဲ့ချီရောက်လာကြသူတွေက64ယောက်ကိုဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ကထိမ့်သိမ်းခဲ့ပြီးနေရင်းချင်းမှာပဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့ Reuters သတင်းကပြောပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့ IOM အဖွဲ့ကအမည်မဖော်လိုသူတယောက်ရဲ့အပြောအရတနင်္လာနေ့တနေ့ထဲမှာတင်မြန်မာနိုင်ငံဘက်ကနေရောက်လာတဲ့ရိုဟင်ဂျာ900ကျော်ရှိတယ်လို့ပြောပါတယ် HRW အာရှရေးရာညွှန်ကြားရေးမှူး Brad Adams ကတော့လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုအစိုးရနှစ်ရပ်စလုံးကပူးပေါင်းဖြေရှင်းဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ
် Well, they need to work together to protect people. Right now, neither government is protecting vulnerable people.
လူတို့ကိုအကာအကွယ်ပေးနိုင်မှုအတွက်အစိုးရချင်းချင်းလက်တွဲလှုပ်ဆောင်ကြဖို့လိုအပ်ပါတယ်။အခုလောလောဆယ်မှာတော့အစိုးရနှစ်ရပ်စလုံးကလူတွေကိုအကာအကွယ်ပေးမှုတွေလှုပ်ဆောင်မနေပါဘူး။ဒါဟာတိတ်ကိုစိတ်မကောင်းစရာပါပဲ။ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆိုရင်ပါကစ္စတန်လက်အောက်ကနေလွတ်မြောက်ဖို့ကြိုးပမ်းစဉ်1981ခုနှစ်မှာတုန်းကလူမျိုးတုံးတပ်ဖြတ်မှုနဲ့ကြုံတွေ့ခဲ့ရဘူးပါတယ်။မြန်မာနိုင်ငံဟာဆိုရင်လေလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုမြန်မာစစ်တပ်ရဲ့တိုင်းရင်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြုံခဲ့ရဘူးပါတယ်။ဒါကြောင့်နှစ်နိုင်ငံစလုံးကဒီဒုက္ခတွေကိုနားလည်ကြပါတယ်။ဒါကြောင့်လဲအခုလိုဒုက္ခတွေခံစားရအောင်ပြန်လုပ်နေကြတဲ့အပေါ်နားလည်ရလဲအမတန်ခက်ပါတယ်
။ရ ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းကြားဖြစ်ပွားနေတဲ့ပဏိပခတွေကြောင့်2012ခုနှစ်မှာလူ100ကျော်သေဆုံးခဲ့ပြီးတော့လူ300ကျော်ဟာလည်းအခုချိန်ထိဒုက္ခသည်တွေဖြစ်နေထိုင်နေရဆဲအခြေအနေတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီယာနန်ဦးဆောင်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
မန္တလေးချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီတရုတ်မြန်မာနယ်စပ်ကဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်တရုတ်မြန်မာနယ်စပ်မူဆယ်နဲ့ကုတ်ခိုင်ဒေသမှာရှိတဲ့အစိုးရစစ်တပ်နဲ့ရဲစခန်းတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့၄ဘွဲကတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်ရာကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဘေးလွယာတိန်းရှောင်ရင်တရုတ်နိုင်ငံအတွင်းထွက်ပြေးလာသူ3000ကျော်ရှိနေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ဒါအပြင်ဒီလက်နက်ကိုင်တပ်ဖွဲ့တွေကမူဆယ်မြို့ကိုအင်္ဂါနေ့နေ့ကင်း12နာရီနောက်ပိုင်းဝင်ရောက်စီးနင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်တောင်းနဲ့ချီတဲ့မူဆယ်ဒေသခံတွေကတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံကြပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးမူဆယ်မြို့မှာတော့ဒီနေ့မွန်းလွဲပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေဟာတရုတ်နိုင်ငံဘက်ကိုတင်းရှောင်နေပါတယ်ဒီလိုတင်းရှောင်နေတဲ့အခြေအနေကိုရွှေလီမြို့ကိုရောက်ရှိနေသူတဦးကအခုလိုပြောပါတယ
်မူဆယ်ဥပဒေနေပြီးတော့ဒီတရုတ်ဘက်ကိုခုကလိုဂိတ်သုံးခန်းရှိတယ်ဟိုစင်ဂျီဂိတ်ကမန်ဝေးဂိတ်ကနောက်တော့နန်းတော်ဂိတ်ဆိုတာရှိတယ်ไอ้ตรงนี้มันลูกเนี่ยอกรู้ปิดแจ่แน่เลยอกรู้ที่บ่อกลางกูปู่ปู่อยู่อ่ะอกรู้คําแม้เนี่ยก็เราตรงนี้มันต๊องๆต๊องๆต๊องฉิเลยอ่ะลูกเนี่ยตะต๊องกว่าตะต๊องแล้วฉิเลย
မူဆယ်မျိုးကဒေသခံတွေအခုလိုတင်းရှောင်တာဟာဒီကနေ့နေခင်12နှစ်နောက်ပိုင်းအပြင်မထွက်ရလို့အမိန့်တွေထွက်ပေါ်လာတာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ
်။နေ့လယ်12နှစ်ရနေစပြီးတော့အိမ်ထဲကနေအိမ်ကြီးမထွက်ရအောင်ဆိုပြီးတော့တရင်နေအဲ့ဒီတရင်တွေထွက်လာတယ်။ထွက်လာတော့အဲ့မှာလူစုကလည်းကြောက်ကျောက်ရဲတော့ဒီမှာရှိတဲ့မူဆယ်မြို့မှာရှိတဲ့ဆိုင်တွေပေါ့ဆိုင်တွေနဲ့အကုန်ပိတ်သိမ်းကုန်တယ်လူရကြားရတော့ချက်ကြားကြတယ်ပေါ့ဗျာဘန်တွေရောပါရောအစိုးရဆိုင်ရဆအကုန်ပိတ်ကုန်တော့ပိတ်ကုန်တော့မူဆယ်မြို့ကချက်ကန့်နေပြီ
အခြားမူဆယ်မြို့ကန်တူးကလည်းမြို့ရင်းမှာပြန့်နှံ့နေတဲ့သတင်းကိုအခုလို့ပြောပါတယ
်မူဆယ်မြို့အခြေအနေကတော့ဒီ7နှစ်ဆိုင်တွေပိတ်ခန်းလိုက်တာပေါ့ဗျာဟွာရဲရပိတ်ခန်းလိုက်တာရဲရတဆိုင်တည်းကိုသွားပြီးတော့ပြောလိုက်တော့ကျန်တဲ့ဆိုင်တွေအလုံးပိတ်ကြတယ်အကြတော့ဒီ7နှစ်နောက်ပိုင်းမူဆယ်မြို့မှာအခြေအနေဝင်စီးမယ်လို့တော့ကြားရတယ်။အဲကျောင်းနေလည်းပိတ်တယ်ဗျ။ကျောင်းလို့ဘန်လို့အဇီယားဘန်အားလုံးပိတ်အဲ့လိုဖြစ်သွားတယ
်။မူဆယ်မြို့မှာရဲစခန်းကတာဝန်ကျဝန်ထမ်းတအူကတော့ရဲတပ်ဖွဲ့ကအခုလိုပိတ်ခိုင်းတာမရှိကြောင်းပြောပါတယ
်။ကျွန်တော်တို့ကတော့မိတ်ထုတ်ပြန်ထားတာမရှိသေးဘူးဗျ။အဲ့လိုလုံခိုင်းတာမရှိတော့။ဟောဒါသူတို့ရက်ွက်စီပြန်ထမ်းတယ်။ထွေရုပ်မေးကြီးမှပြီမှာဗျ။
မူဆယ်မြို့ကဒေသခံတည်င်းတော်တူဖြစ်တဲ့ဦးမောင်ကတော့အာနာပိုင်တွေကအမိန့်တစုံတရာထုတ်ပြန်ထားတာမရှိကြောင်းပြောပါတဲ
့အဲဒီစစ်တပ်ခွဲမှာဆန်ဦးချိုအီမူကကျွန်တော်တို့တရားဝင်ပြောတာကသူတို့အနေနဲ့ဒီ144မထုတ်ပါဘူးတဲ့144မထုတ်ဘူးဆိုတဲ့အကြောင်းကိုရက်ကြီးဥက္ကဋ္ဌတွေအကုန်လုံးရက်ွက်ဥက္ကဋ္ဌတွေအကုန်လုံးအခက်တနာကြီးခွဲတဲ့အချိန်မှာထပ်မှရှင်းညာခိုင်းတယ်ထပ်မှရှင်းညာခိုင်းတဲ့ဒါ144မထုတ်ဘူးဆိုတဲ့အကြောင်းဆိုရင်ကြောင်းကြမဖြစ်ဘူးဆိုတဲ့အကြောင်းမြုပ်ကလူတော်တော်များရွှေဒီဘက်ကိုအထူးသဖြင့်စာအုပ်ရှိတဲ့သူတွေကတော်တော်များများတော့ဘုက္ကကောင်းအောင်ရောက်သွားကြပြီအထူးသဖြင့်ရွှေဒီရောက်သွားကြပြီ
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့တနင်္ဂနွေနေ့ကမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်ကုန်သွယ်ရေးစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်မူဆယ်မြို့ပေါ်ကိုပြည်သူ2600ကျော်လာရောက်ခိုလုံကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့တရုတ်နိုင်ငံကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ကလူ3000လောက်သူတို့နိုင်ငံအတွင်းကိုခိုလုံလာကြောင်းသတင်းထုတ်ပြန်ထားပါတယ
်大约有3000名缅甸边境的民众为逃避战乱
တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ချမ်းမာနေထိုင်သူ3000နီးပါးတိုက်ပွဲကနေလွတ်မြောက်ဖို့အတွက်တရုတ်နိုင်ငံပိုင်နယ်တဲကိုဝင်ရောက်ခဲ့ကြပါတယ်လူသားချင်းစာနာတော်တော်မှုအနေနဲ့တရုတ်နိုင်ငံရဲ့ဒေသန္တရအစိုးရကသူတို့အတွက်တင့်တင့်လျောက်ပါအောင်စီစဉ်ပေးထားပါတယ်နောက်ဒဏ်ရာရထားတဲ့လူတွေကိုလည်းဆေးကုသဖို့အတွက်ဆေးရုံတွေကိုပို့ပေးထားပါတယ်။တိုက်ပွဲတွေဆုံးသက်ပြီးတင်းမာမှုတွေကျော့ကျသွားပြီးတဲ့နောက်မှာမြန်မာနိုင်ငံသားတွေအများဆုံးအမိမြေကိုပြန်နိုင်ဖို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်။တနင်္လာနေ့ညပိုင်းကမူဆယ်မြို့မြို့မရဲစခန်းကိုကချင်နဲ့ပလောင်တပ်ဖွဲ့တွေကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့အင်္ဂါနေ့မနက်ပိုင်းမှာတော့လာရှိုးမူဆယ်လန်းကုတ်ခိုင်မြို့နယ်နတ်ခိုင်ရွာနဲ့ဟိုနောင်ရွာအကြားတိုက်ခိုက်မှုမှာအရက်သားတဦးသေဆုံးခဲ့ကြောင်းကိုကာကွယ်ရေးဦးစီးချုပ်ယုံကတင်ထုတ်ပြန်ထားပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒါကတော့ဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါအခုတော့ဒီနိုင်ငံတကာနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ပြပေးပါမယ် နိုင်ငံတွေကြားကုန်သွယ်ခွင့်တွေလျှော့ချပြီးကုန်သွယ်ရေးတိုးမြှင့်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ပါအဝင်နိုင်ငံပေါင်း12နိုင်ငံကြားသဘောတူညီမှုရရှိထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ထဲကနေနှုတ်ထွက်ဖို့သူသမ္မတတာဝန်ပထမဦးဆုံးထမ်းဆောင်တဲ့နေ့မှာဆောင်ရွက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်သမ္မတဘရက်ဥပမာရဲ့အာရှနိုင်ငံတွေပဲအာယုံပြောင်းဆိုင်ခဲ့တဲ့နိုင်ငံကြားရေးမူဝါဒမှာအဓိကအချက်တစ်ခုအနေနဲ့ပါဝင်ခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးကနေအမေရိကန်နှုတ်ထွက်ခဲ့ရင်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေရဲ့ကုန်သွယ်ရေးပေါ်ဘလို့တည်ရမှုတွေရှိနိုင်တယ်လဲဆိုတာကိုမဆုမြမွန်စူးစီးတင်ပြထားပါတယ်ရှင်
ကမ္ဘာတစ်ဝန်းကုန်သွယ်ရေးရဲ့40ရာခိုင်နှုန်းဖြစ်တဲ့ American, Australia, Japan, Malaysia, Vietnam, Singapore, Brunei, New Zealand, Canada, Mexico, Chile နဲ့ Peru နိုင်ငံပေါင်း12နိုင်ငံကြားမှာရရှိထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP တွေကနေထွက်မယ်လို့ရွေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့ရည်ရည်အစီအစဉ်မိန့်ခွန်းထဲမှာပြောကြားခဲ့တာဖြစ်ပါတယ်ခုနှစ်နှစ်ကြာညှိနှိုင်းဆွေးနွေးရရှိထားတဲ့ TPP သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့ပါဝင်တဲ့နိုင်ငံတိုင်းမှအတည်ပြုဖို့လိုပါတယ်။အမေရိကန်လွှတ်တော်မှခုထိအတည်မပြုနိုင်သေးတဲ့အဲ့ဒီသဘောတူညီချက်ကိုသူ့သမ္မတတာဝန်ပထမဆုံးယူတဲ့နေ့မှပြန်လည်ရုပ်သိမ်းပြီးအမေရိကန်အတွက်ပိုအကျိုးရှိအောင်တနိုင်ငံချင်းစီနဲ့အပြန်အလှန်သဘောတူညီချက်တွေရအောင်ပြန်လည်ညှိနှိုင်းမယ်လို့ဒေါ်နယ်ထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။TPP သဘောတူညီချက်ဟာကုန်သွယ်ရေးအတွက်ပဲအကျိုးရှိစေတာမဟုတ်ဘဲအလုပ်သမားတွေရဲ့ဝင်ငွေကိုတိုးစေမယ်၊ညာနာဖန်တီးမှုဆိုင်ရာမူပိုင်ခွင့်တွေကိုအကာအကွယ်ပေးနိုင်မယ်၊အလုပ်သမားအခွင့်အရေးနဲ့အလုပ်ခွင့်လုံခြုံရေးအတွက်အာမခံချက်ရှိမယ်လို့ဒီသဘောတူညီချက်အပေါ်ထောက်ခံသူတွေကပြောကြပါဗျ။ဝေဖန်သူတွေကတော့ဒီသဘောတူညီချက်ကလုပ်ငန်းကုမ္ပဏီကြီးတွေအတွက်ပဲအကျိုးရှိစေပြီးတော့ညာနာဖန်တီးမှုဆိုင်ရာမူပိုင်ခွင့်မှာကန့်သတ်ချက်တွေပိုများစေလိမ့်မယ်လို့ပြောကြပါဗျ။TPP ဟာကုန်သွယ်ရေးသဘောတူညီချက်တစ်ခုတည်းမဟုတ်ဘူးလို့ Australian နိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားသေးရကအခုလိုထောက်ပြပါဗျ
။ This is not a trade agreement. It's one that included services, intellectual property, environmental issues, climate change.
ဒီဟာကုန်သွယ်ရေးတစ်ခုတည်းဆိုင်တဲ့သဘောတူညီချက်မဟုတ်ပါဘူး။ဝန်ဆောင်မှုတွေ၊ညာနာပစ္စည်းမူဝိုင်းခွင့်အကာအကွယ်ပေးမှုတွေပါပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေး၊ရာသီဥတုပြောင်းလဲမှုကာကွယ်ရေးကိစ္စတွေပါပါတယ်။စိတ်ကိုမြင်ပါတယ်စံချိန်စံနှုန်းသတ်မှတ်ချက်တွေနဲ့သဘောတူထားကြတာပါတရုတ်ကိုသဘောတူညီချက်မှာမထည့်ခဲ့တာမဟုတ်ပါဘူးဒီစံတွေကိုတရုတ်ဘက်ကမပြည့်မီနိုင်တဲ့အတွက်မပါနိုင်ခဲ့တာပ
ါဒီသဘောတူညီချက်ကြောင့် American အလုပ်အကိုင်တချို့နိုင်ငံသားကိုရှောက်သွားနိုင်တာမှန်ပေမဲ့ခြုံကြည့်ရင် American တနိုင်ငံလုံးအတွက်အကျိုးအမြတ်ရှိနိုင်တယ်လို့ American အခြေစိုက် The Council on Foreign Relations တက်သည့်ပညာရှင်များအဖွဲ့ကအခု November လတည်းမှာပဲအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကနေ American နိုင်ငံနှုတ်ထွက်သွားမယ်ဆိုရင်တရုတ်နိုင်ငံအတွက်ကုန်သွယ်ရေးအခွင့်အလမ်းသစ်တွေပေါ်လာပြီးတော့ American နဲ့တရုတ်ကြားကုန်သွယ်ရေးပဋိပက္ခတွေဖြစ်လာနိုင်တယ်လို့လေ့လာသူတချို့ကလည်းထောက်ပြကြပါတယ်။ကမ္ဘာကုန်သွယ်ရေးမှာ American ရဲ့အခန်းကဏ္ဍအပေါ်အကြီးအကျယ်တက်ရောက်မှုတွေရှိလာနိုင်တယ်လို့ထိုင်းနိုင်ငံတမဆက်တက္ကသိုလ်ကနိုင်ငံတကာစီးပွားရေးဆိုင်ရာပါမောက်ခပါဝီဒါပါနနွန်က VOA ကိုပြောပါတယ
်။ What?would really happen would be that the US leading role in the liberal idea of globalization
TPP သဘောတူညီချက်ထဲမှာပါတော့ဘူးဆိုရင်ကမ္ဘာနိုင်ငံတွေကြားကုန်သွယ်ရေးအတားဆီးတွေမရှိစေတဲ့ကမ္ဘာယူဟာဝါရမှာ American က liberal ယူဆနဲ့ဥဆောင်နေတဲ့အခန်းကဏ္ဍကဘလို့ဖြစ်သွားမလဲ Now ဒေတာရင်းကုန်သွယ်မှုနဲ့နိုင်ငံအများပါဝင်တဲ့ကုန်သွယ်မှုတွေမှာ American ရဲ့ကဏ္ဍကမှိမ့်မိန်သွားပါလိမ့်မယ်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဘုံစည်းကမ်းဥပဒေတွေချမှတ်တဲ့နေရာမှာလေအမေရိကန်ရဲ့ကဏ္ဍကအရေးကြီးတဲ့နေရာကနေပါတော့မှာမဟုတ်ပါဘူ
း TPP သဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ရင်အထူးအနာဆုံးဖြစ်မှာက Vietnam နဲ့ Malaysia နိုင်ငံတို့ဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်အခုလိုအာဆီယံအဖွဲ့ဝင်တွေထိခိုက်ရေးမြန်မာနိုင်ငံအပေါ်မှာရောဘလို့တက်ရောက်မှုတွေဖြစ်လာနိုင်ပါသလဲသွေဝိုက်တက်ရောက်မှုတွေရှိလာနိုင်တယ်လို့ American ASEAN စီးပွားရေးကောင်စီကကိုလှဖုံးမြင့်ကသုံးသပ်ပါတယ်
DBB နဲ့ဓာတ်ရိုက်မြန်မာပြည်ပေါ်တက်ရောက်မှုကတော့မရှိပါဘူးခင်ဗျာမြန်မာနိုင်ငံကဓာတ်ရိုက်ပတ်သက်တာမဟုတ်ပါဘူးအသွေးဝှက်ပြီးပတ်သက်တာဖြစ်တဲ့အတွက်တခြားသောအာဆီယံနိုင်ငံတွေက DBB တွေမှာပါနေတဲ့အတွက်ထိုနိုင်ငံတွေနဲ့ဒီပြုတ်လုတဲ့ဒီ DBB ပြက်သွားတာမြန်မာနိုင်ငံရဲ့ economy ကိုလည်းတနည်းမဟုတ်တနည်းနဲ့ထိရောက်မှုရှိပါတယ်ဘာလို့လဲဆိုတော့ကမြန်မာနိုင်ငံကအာဆီယံ economic community AEC နဲ့ပါဝင်ယူပတ်သက်နေတဲ့အတွက်ဒီအခု VNM Malaysia တွေမဟုတ်ပါဘူးဗျတခြားဘဲအာဆီယံနိုင်ငံရဲ့စီဝါရေးကဏ္ဍမှာထိရောက်မှုရှိရှိမြန်မာနိုင်ငံမှာထိရောက်မှုနှိမ့်မှုနည်းနည်းရောရှိနေမှာပါ
TPP သဘောတူညီချက်မှာပါဝင်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့တရုတ်အပါအဝင်အာရှပစိဖိတ်နိုင်ငံတချို့နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အကျိုးအမြတ်တွေကိုအာဆီယံအဖွဲ့ကြီးကနေရယူနိုင်ပါတယ်လို့စီးပွားရေးပညာရှင်တချို့ကတော့ပြောပါတယ်တရုတ်နိုင်ငံက အခုတည်းကအာရှပစိဖိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးတိုးချဲ့ဖို့ကြိုးစားနေပြီလို့ချိုင်းအခြေစိုက် Hatton Capital ရဲ့စီးပွားမိတ်ဖက် Tripon Phumi Wasana က VOA ကိုပြောပါတယ
် China will and China expand or they will continue to foster this relationship with the Southeast Asia
တိုးကကုန်သွယ်ရေးကိုတိုးချဲ့ဖို့လုပ်မှာပါရှီတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်သူတို့ကဆက်ပြီးတော့လုပ်သွားပါလိမ့်မယ်အမေရိကန်ကပြည်တွင်းရေးကိစ္စပေါ်အယုံဆက်တာကတိုးအတွက်ခွင့်ကောင်းမယ်လေတိုးကတော့ပြပအခြေအနေကိုပိုးပြီးတော့ထည့်သွင်းစဉ်းစားလာပါတယ်
။အာဆီယံနိုင်ငံတွေအပြင်ဂျပန်၊ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေပါဝင်တဲ့ Regional Comprehensive Economic Partnership ဒေသရင်းလွတ်လပ်စွာကုံသွယ်ရေး RCEP သဘောတူညီချက်ကိုအောင်မြင်ဖို့တရုတ်ကတွန်းအားပေးလာမယ်လို့ခန့်မှန်းရပါတယ်။အဲဒီသဘောတူညီချက်ကနေအာရှနိုင်ငံတွေအနေနဲ့အကျိုးအမြတ်တွေရနိုင်မှာဖြစ်ပေမဲ့လည်းအာရှပစိဖိတ်ရံဝန်းနိုင်ငံများကုံသွယ်ရေးသဘောတူညီချက် TPP ကိုအကောင့်ထဲမပေါ်နိုင်လို့နစ်နာဆုံးရှုံးသွားမှာတွေကိုတော့အပြည့်အဝကာမိနိုင်မှာမဟုတ်ဘူးလို့ပညာရှင်တချို့ကပြောနေပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတစ်ဆက်ထက်မှပဲ Democratic Party က Hillary Clinton ရုပ်လုပ်ငန်းအတွက်ကိုပိုင် email server အသုံးပြုခဲ့တဲ့ကိစ္စပေါ်ရွေးကောက်ခံသမ္မတ Donald Trump ရဲ့သဘောထားကိုတင်ပြပေးပါမယ်။ American ပြည်ထောင်စုရွေးကောက်ခံသမ္မတအသစ် Donald Trump ဟာ Democratic Party ကသူ့ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ Hillary Clinton ကိုသူမနိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကရုပ်လုပ်ငန်းအတွက်ကိုပိုင်း email server အသုံးပြုခဲ့တာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်ဖို့ရွယ်ချက်မရှိတော့ဘူးလို့ Donald Trump ရဲ့ထိတ်တန့်လက်ထောက်တူကအင်ကာနေမှာပြောဆိုပါရယ်ထရမ့်ဟာမဲဆွယ်စည်းရုံးစဉ်ကာလတုန်းကသူသာအနိုင်ရခဲ့မယ်ဆိုရင် Hillary Clinton ကိုရုပ်လုပ်ငန်းအတွက်ကိုပိုင် email server အသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးအရေးယူပြီးထောင်ထဲအထိပို့မယ်လို့ပြောဆိုခဲ့ဘူးပါတယ်အပြည့်အစုံကိုတော့ဆက်ပြီးပြောပြပေးပါမယ်ရှင်ရွေးကောက်ခံသမ္မတအသစ် Donald Trump ဟာ Democratic Party က Hillary Clinton ရုပ်လုပ်ငန်းအတွက်ကိုပိုင် email အသုံးပြုခဲ့တာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်ဖို့မရည်ရွယ်တော့ပါဘူးလို့ Trump ရဲ့အကြံပေးတူဖြစ်တဲ့Kellyanne Conway က MSNBC သတင်းဌာနကိုပြောဆိုခဲ့ပါတယ်။ Mrs. Conway ဟာအရင်တုန်းက Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမန်နေဂျာတူဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာ American နိုင်ငံရေးကိုထင်ရှားတဲ့အစဉ်အလာတရားဖြစ်တယ်လို့ရွေးကောက်ခံသမ္မတအသစ် Trump ကိုထောက်ခံတဲ့ New York မြို့တော်ဝန်ဟောင်း Rudy Giuliani ကပြောပါတယ်။ Mr. Trump ရဲ့အစိုးရကက်ဘိနက်အဖွဲ့ဝင်တူဖြစ်လာနိုင်ပွဲရှိတဲ့ Giuliani ကအခုလိုပြောပါတယ
်။ There's a tradition in American politics that after you win an election,
ဒီကောက်ပွဲအနေရပြည့်တဲ့နောက်ပိုင်းမှာကိုလုံမယ်လို့ပြောဆိုထားတဲ့အရာတွေကိုမလုပ်တော့ပဲအတိတ်ကိုအတိတ်မှာပဲထားလိုက်တာဟာအမေရိကန်နိုင်ငံရေးလောကရဲ့အစဉ်အလာတစ်ခုဖြစ်ပါတယ်တကယ်လို့များထရမ့်အနေနဲ့ဒီအစဉ်အလာတိုင်းဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်တမိုင်းအစဉ်အလာနဲ့လည်းကိုက်ညီပါတယ်ကိုကဖြစ်လာနိုင်ပွဲရှိတဲ့မကောင်းတဲ့အရာတွေအပါအဝင်အမျိုးမျိုးပြောဆိုနေကြတာတွေရှိပေမဲ့လည်းနိုင်ငံတွေးစည်းညီညွတ်ဖို့အတွက်ဖြစ်ခဲ့တာတွေကိုအတိတ်မှာပဲထားလိုက်ကြပါတယ်
Mrs. Clinton email ကိစ္စနဲ့ပတ်သက်တဲ့ Trump ရဲ့ဆုံးဖြတ်ချက်မှန်သမျှကိုသူ့အနေနဲ့ထောက်ခံသွားမှာဖြစ်တယ်လို့လည်း Giuliani ကပြောပါတယ်။မဲဆွယ်စည်းရုံးရဲ့ကာလတုန်းကဗဟိုအချက်အချာနေရာတစ်ခုဖြစ်ခဲ့တဲ့ New York မြို့နေအိမ်က public email server ကို Mrs. Clinton အသုံးပြုခဲ့တာဖြစ်ပါတယ်။ဒီ email ပေါင်းတောင်းတဲ့ချီကိုပို့ဆောင်လက်ခံခဲ့တာနဲ့ပတ်သက်ပြီး Hillary Clinton ရဲ့ဖြေရှင်းချက်ကိုမဲဆန္ဒရှင်အတော်များများတန်တရားဖြစ်ခဲ့ကြတာကိုလူလူစစ်တမ်းကောက်ယူမှုတွေမှာတွေ့ခဲ့ကြရပါတယ်။နိုင်ငံရေးထိုက်တန်းတန်တမန်တူအနေနဲ့ယုံကြည်ဝယ်ရာရှိမရှိနဲ့ရိုးသားမှုရှိမရှိဆိုတဲ့အပေါ်မှာမဲဆန္ဒရှင်တွေကသူမကိုမေးခွန်းထုတ်နေကြတာဖြစ်ပါတယ်။လပေါင်းများစွာပြုလုပ်ခဲ့တဲ့မဲဆွယ်စည်းရုံးရေးကာလတုန်းက Republican သမ္မတလောင်းဖြစ်ခဲ့တဲ့ Donald Trump ဟာ Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအမျိုးသားလုံခြုံရေးဆိုင်ရာကိစ္စရာတွေကိုကင်တွဲရမှာသူမရဲ့ကိုပိုင် email server အသုံးပြုခဲ့တဲ့အပေါ်စုံစမ်းစစ်ဆေးသွားမယ်ဆိုတဲ့ Trump ရဲ့ပြောဆိုမှုကြောင့်ထရမ့်ကိုထောက်ခံတဲ့သူတွေကကလင်တန်ကိုဖမ်းဆီးဖို့အော်ဟစ်ကြွေးကြော်ခဲ့ကြတာကိုထရမ့်ကလည်းသဘောကျခဲ့ပါတယ်။ဒါအပြင်ထရမ့်ကသူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်မစ္စစ်ကလင်တန်ကိုစုံစမ်းစစ်ဆေးမယ်အထူးအစိုးရရှေ့နေတူကိုပါခန့်အပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်အများစုကဟီလာရီကလင်တန်ကိုယုံကြည်မှုမရှိကြတဲ့အချက်ကိုတော့ဟီလာရီကလင်တန်အနေနဲ့ရင်ဆိုင်ရမယ်လို့ထင်မြင်ကြအောင်မစ္စစ်ခွန်ဝေကပြောပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနနေခင်ပါရှင် VOA မြန်မာပိုင်းပုတ်ထူးနေ့မနေ့စီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ်ပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာနှားဆင်ရမှာကတော့
အလုတ်ထုတ်ပြီးရလောက်အောင်အကြောင်းပြည့်ချက်တွေဖြစ်တဲ့ Agriculture မှုတို့ဟလာအလုတ်တော်ဝမကြည့်ဘူးမူ
ဒေါက်တာတွင်းစီရဲ့ပြောကြားချက်ဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးကျော်စန်တာနဲ့ဦးဆန်မွေတို့စူးစီးတင်ပြထားပါတယ်ရှင
်ညဉ့်ညံရေးအတွက်မြန်မာပြည်အနာခွဲဖို့လိုအပ်တဲ့ဆွေကောင်းစင်နဲ့ UN တက္ကသိုလ်နိုင်ငံတကာလေ့လာရေးပမခဘီရှီဟောင်းရေးသားထားတဲ့ဆောင်ပါကို Global Times ကဦးစွာတင်ပြလိုပါတယ်မြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်အနီးမှာမြန်မာအစိုးရတနင်္လာနေ့တိုင်းဒေသလက်နက်ကင်တိုက်ပွဲပြန်ဖြစ်လာကြပြီးလွင့်စင်လာတဲ့ကြီးစံတွေကြောင့်တရုတ်လူမျိုးတို့ချို့ဒဏ်ရာရရှိခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်အရေးကြီးတဲ့အချိန်မှာဖြစ်လာတာပါ။ KIA တွေကိုအစိုးရတပ်ကဝိုင်းတိုက်လာလို့တိုင်းဒေသလက်နက်ကင်လေးဘွဲကတုံ့ပြန်တိုက်ခတ်ကြတာပါ။ဒီတိုက်ပွဲဟာဒေါင်ဆန်းစုကြည်အပေးလုဆောင်တဲ့အမျိုးသားပြန်လည်စစ်မြေရေးအတွက်အဟံတဖြစ်စေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီတိုင်းဒေသအဖွဲ့တွေကိုချေမှုန်းပစ်ချင်တဲ့အတွက်လှုပ်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။တခါတိုင်းတိုင်းအင်အားစု၄ခုအနေနဲ့လဲသူတို့ရဲ့နယ်မြေတွေကိုထိန်းသိမ်းချနိုင်ခွင့်ရအောင်ဒေါအောင်ဆန်းစုကြည်နဲ့တရုတ်တို့ကမြန်မာစစ်တပ်ကိုဖိအားပေးစေချင်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းတစ်ဖွဲ့နဲ့တစ်ဖွဲ့အမြဲတမ်းစည်းလုံးညီညွတ်ကြင်ကြတာမဟုတ်ပါဘူး။မြန်မာအစိုးရစစ်တပ်ကလည်းဘယ်တော့မှတိုင်းဒေသတွေတောင်းဆိုမှုကိုဖျော်ပေးလိုက်လျော့ဖို့လူလာခဲ့တာမဟုတ်ပါဘူး။လက်နက်ကိုင်အဖွဲ့တွေကလည်းတစ်ဖွဲ့ချင်းစီဆက်ဆံတာပါ။မြန်မာပြည်မှာလွတ်လပ်ရေးရတဲ့အမျိုးသားညီညွတ်ရေးမရှိခဲ့ဘူး။တိုင်းရင်းသားပြည်ထနာကိုလက်နက်ကင်ဖြစ်ရှင်းလာခဲ့ကြတာလည်းမအောင်မြင်ခဲ့ပါဘူး။ NLD အစိုးရမြန်မာစစ်တပ်တိုင်းရင်းသားလက်နက်ကင်အင်အားစုတွေရဲ့အပြန်အလှန်နားလည်မှုတွေနဲ့ဆွေးနွေးကြမှညီညာရေးရနိုင်မှာပါ။တိုင်းရင်းသားလက်နက်ကင်တွေအနေနဲ့သူတို့ဒေသတွင်းအာဏာနဲ့ဆီယန်ဇာတ်တွေကိုစိမ့်ပိုက်ချုပ်ကင်ထားဖို့ဆိုတာလက်တွေ့မကျသလိုအစိုးရစစ်တပ်ကသူတို့ကိုအင်အားသုံးပြီးချိုးနှိမ်ပစ်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။ Federal Snip မထူထောင်နိုင်တဲ့၍တိုင်းရင်းသားတွေကိုအစင်းမြင့်ကိုပိုင်အုပ်ချုပ်ရေးမပေးနိုင်တဲ့၍မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုဟာအခက်အခဲနဲ့အမြဲတမ်းရင်ဆိုင်နေရပါလိမ့်မယ်။မြန်မာပြည်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေအပေါ်တရုတ်ရဲ့ရည်တည်ချက်ကတော့ရှင်းလင်းပြသပါရယ်။ပွင့်ပွင့်လင်းလင်းပါပဲ။ဘက်ပေါင်းစုံကထင်းထင်းပြင်းပြင်းလှုပ်ကြဖို့နေစပ်မှာတည်ငြိမ်အေးချမ်းမှုရှိစေဖို့မျှော်လင့်ပါရယ်။တိုင်းရင်းသားတွေကိုရောစစ်တပ်ကိုပါဘယ်ဘက်ကိုမှအကူအညီပေးမှမဟုတ်ပါဘူး။ဘယ်သူကပဲဒီပဋိပက္ခကိုစတင်ပြီးဖြစ်စေဒီပဋိပက္ခကြောင့်ဒေသခံလူထုသာဒုက္ခရောက်ပြီးနိုင်ငံနယ်စပ်မှာလုံခြုံရေးစင်ကုန်မှုတွေဖြစ်ပေါ်စေပါရဲ့။အားလုံးဆွေးနွေးဝက်ဘ်ပွဲပေါ်မှာပြန်ထိုင်ကြဖို့တိုက်တွန်းရေးသားပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဆက်လက်တင်ပြချင်တာကတော့ဒီ Diplomat စာဆောင်မှာအခုချိန်ဟာဒေါအောင်ဆန်းစုကြည်ရဲ့ဒုတိယတွန်လှန်ရေးကာလဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ David Hart ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းပထမဦးဆုံးဒီမိုကရေစီနေကျကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိခဲ့ပြီးတဲ့နောက်တစ်နှစ်ကြာမှာစိတ်မကျေနပ်စရာတွေထွက်ပေါ်လာနေပြီလားဆိုပြီးတော့မေးခွန်းနဲ့ဆောင်းပါးကိုဖွင့်ထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုကင်တွယ်ဆောင်ရွက်တာနဲ့ပတ်သက်ပြီးတော့ဝေဖန်ဖြစ်တင်ခံနေရပါတယ်။ဒီဒေသမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ထောက်ပြထားပါတယ်။လူမှုရေးနဲ့တရားဥပဒေရေးရာပြောင်းလဲမှုတွေလုပ်ပါမယ်ဆိုတဲ့ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အစိုးရရဲ့ပေးထားတဲ့ကတိတွေပေါ်ဖိအားပေးမှုတွေလည်းကြုံနေရတယ်လို့ဆိုပါတယ်။ရွေးကောက်ပွဲပြီးလို့တစ်နှစ်ကြာမှဖြစ်ထွန်းတိုးတက်မှုတွေကလည်းနှဲပါနေတယ်ဆိုပြီးတော့လူတော်တော်များများကသဘောမကျဖြစ်နေကြတယ်လို့လည်းရေးသားထားပါတယ်။သတင်းတောက်တွေကိုဖမ်းဆီးထိန်းသိမ်းမှုတွေရှိနေတာကြောင့်လည်းသတင်းလွတ်လပ်ခွင့်ပေါ်ဝေဖန်မှုတွေရှိနေပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အစိုးရဟာသတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ပတ်ဝန်းကျင်အခြေအနေမျိုးဘာမှဖန်တီးကြတာမျိုးမရှိဘူးဆိုပြီးတော့လေရေးသားတာတွေနဲ့ကြုံတွေ့နေရတယ်လို့ထောက်ပြထားပါတယ်အပြည့်စုံကို The Diplomat စာဆောင်မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါရှင်အခုတော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီဒေါ်လာလာသန်းစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်ဒီဘက်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom ဒီဘက်ကတော့တခုခုကိုလှုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့ကြေညာရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လှုပ်ပြီးပါမယ်လို့လောကချောပြီးတကယ်တော့လက်တွေ့မှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ထော်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလံဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ထုတ်လွှင့်ရမူမတင်ကြီးထိုင်းနဲ့ကိုကျော်ကျော်တင်စီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတဲလေးလံစီစဉ်ကနေကြိုးဆိုပါတယ်ပြောင်းလဲခြင်းတံပီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာလူတွေတကယ်ပဲငတ်မွတ်တောင်းတခဲ့တဲ့ဒီမိုကရေစီအပြောင်းအလဲတွေကိုနှီးမှန်လမ်းမှန်နဲ့အစစ်မှန်ဖော်ဆောင်နေတယ်လို့မြင်ကြပါသလားဒီအကြောင်းကိုအဓိကဆွေးနွေးကြဖို့ပါဒီကောင်းစဉ်နဲ့ဆွေးနွေးဖို့ဖြစ်လာခဲ့တဲ့ကျွန်တော်တို့ချက်ချင်းလက်ငင်ဖြစ်ခဲ့တဲ့အကြောင်းရင်းကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုပါအခုချိန်ဒီလဲပဲဒီကိစ္စနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုသံတွေကမရက်သေးပါဘူးအဲ့ဒါကတော့အစိုးရဖွဲ့ဝင်ဒူဝင်ကြီးဒူကိုရုတ်တရက်ဆိုသလိုပဲယာရုကနေတမဒအမိန့်နဲ့ထုတ်ပစ်လိုက်တဲ့ကိစ္စပါဒီဒူဝင်ကြီးထုတ်ပစ်ခံရတဲ့ဒူဝင်ကြီးကလည်းပဲသူတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးဌာနမှာသက်ဆိုင်ရာပတ်သက်ရကိုကျွမ်းကျင်တဲ့ဒူဝင်ကြီးဒူပညာရှင်တူဖြစ်နေပါတယ်အဲလိုရုတ်တရက်အထုတ်ပစ်ခံရတဲ့ကိစ္စအပေါ်မှာဝေဖန်တယ်အခုချိန်ထိရှိနေလို့မှာတခါဒီထုတ်ပစ်လိုက်တဲ့ကိစ္စမှာဟလာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ထိတန်းခေါင်းဆောင်တူပါတီခေါင်းဆောင်ပေါ့အစိုးရအဖွဲ့တာဝန်ရှိသူမဟုတ်ဘဲနဲ့ပါတီခေါင်းဆောင်ကပါဝင်ပတ်သက်နေတဲ့အဓိကပြောဆိုတဲ့လူဖြစ်နေတဲ့ဟာကလည်းပဲအဓိကဝေဖန်စရာဖြစ်နေပါတယ်ဆိုတော့ပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်တို့ဒီ1990ပြည့်နှစ်ရွေးကောက်ပွဲအဲ့ဒီချိန်ကလည်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဟာနိုင်ငံလုံးကျွတ်နီးပါးရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ဒါကျွန်တော်တို့မသိသေးသူများသိဖို့အတွက်ပါအဲ့ဒီ1990ပြည့်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေကတူဖြစ်တဲ့အခုလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတောက်လျှောက်နေထိုင်နေပြီးတော့မြန်မာအရေးနိုင်ငံရေးစီးပွားရေးလူမှုရေးစသည်အားဖြင့်လေလာသုံးသက်စောင်းပါးတွေရေးသားနေတဲ့ဒေါက်တာရံပြူသိန်းဖြစ်ပါတယ်ဆရာဝန်ယောက်စလုံးကျူးဆိုပါတယ်ခင်ဗျာပထမဦးဆုံးကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်အစိုးရတမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေကိုဒီဒူဝင်ကြီးဒူနှုတ်ထက်ခံရတဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်နေတဲ့ပုံမှာတုံ့ပြန်ချက်ကျွန်တော်မေးထားတာရှိပါတယ်16စက္ကန့်ရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့ရင်ဆိုနားထောင်ကြည့်အောင်ပါဟို
ကျွန်တော်တို့အဲ့နံပါတ်တွေကဘာမှပြောကြလို့မရှိဘူးဆိုရအနေနဲ့ပေါ့နော်စက္ကန့်နဲ့ပတ်သက်လို့ဒီလိုဆောင်ရွက်ချက်တွေရှိပါတယ်ရှိတဲ့ခါမှာလေကျွန်တော်တို့အနေမှာဘလို့ဆိုတဲ့ရှင်းလင်းနေပေါ့နော်အနောက်ဘက်အသေးစိတ်အဲ့လိုမျိုးထုတ်ပြန်ခြင်းမျိုးမရှိပါဘူး
ဥစ္စာထေပြောတော့တဲ့သဘောကတော့ဒါအစိုးရအဖွဲ့တစ်ဖွဲ့ရဲ့ပုံမှန်လှုပ်ဆောင်နေကြနီလန်အတိုင်းပဲလုပ်တယ်ဆိုတဲ့သဘောမျိုးဥစ္စာထေကပြောသွားပါတယ်ကျွန်တော်ဒီအစီအစဉ်မစခင်မှာပါပဲသိပ်မကြားသေးခင်လေးတွေပဲဒီကျွန်တော်တို့ Tomorrow Journal ပြည်တွင်းမှာခြေစိုက်တဲ့ Tomorrow Journal ရဲ့ online စာမျက်နှာမှာဒေါက်တာထွန်းဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုမနေ့ကနေ့စဉ်နဲ့တင်ထားတာရှိပါတယ်အဲ့ဒီမှာနောက်ဆုံးမေးခွန်းကိုဒေါက်တာထွန်းဝင်းဖြစ်ထားတာလေးကျွန်တော်ပြန်ပြောပြပါရစေ မိတဲ့မိကွန်းကနောက်ဆုံးမိကွန်းအနေနဲ့တာဝန်ကရဆက်ချင်းခံရတဲ့ပေါ်ဘာများပြောချင်ပါသလဲလို့သတင်းတော်ကမေးပါတယ်တော်တော်ထွန်းဝင်ပြောထားတာကတော့ပြောရရင်တော့အကြောက်တရားခစ်ကိုပြင်ရောက်သွားတယ်လို့ယူဆပါတယ်အမှန်ပြောသူတွေလမ်းဘေးရောက်သွားနိုင်ပါတယ်အမှန်တရားကိုမကြိုက်သူတွေကြံနေပါတယ်အုပ်ချုပ်ရေးအပိုင်းမှာအမြင့်ဆုံးယူထားတဲ့သူအရင်အစိုးရလူတွေပေါ့လူကြီးနားနေပြီးလူကြီးအကြိုက်လိုက်လို့နေသူတွေပေါ့ဗျာမလုပ်ရင်လည်းအပြောမလွတ်ပါဘူးလုပ်တဲ့သူကြတော့လေလုပ်ရင်းနဲ့အခုလိုတာဝန်မှရက်စဲချင်းခံရတာပဲလို့ပြောချင်ပါတယ်ဆိုပြီးတော်တော်ထွန်းဝင်ကပြန်ဖြေသွားပါတယ် Tomorrow Journal နဲ့တွေ့ဆုံမင်းမြန်ကန်းကနေပြီးတော့ကျွန်တော်ကောက်နှုတ်ပြီးတော့ဖြေပြတာဖြေပြောပြတာပါဆိုတော့ပထမဦးဆုံးကျွန်တော်ဗေနယ်ဆွေးနွေးသူနူရဲ့သဘောထားကိုရင်ဆိုနှောက်ထောင်းကြည့်အောင်ပါဆရာဒေါက်တာတင့်ဆွေဒေါက်တာထွန်းဝင်းယာရုကအနာပေးခံရတဲ့ကိစ္စသိရတယ်ပြီးတဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့ဥပန်ချက်တွေထွက်လာတယ်ဆရာရဲ့ပထမဦးဆုံးအမြင်သုံးသပ်ချက်သိပါစေခင်ဗျာ
ဟုတ်ကဲ့ဒါမျိုးဖြစ်နိုင်တဲ့ကာလတစ်ခုဖြစ်တယ်နောက်တစ်ခုကခုရက်တွေအတွင်းမှာခုရက်သက်ပတ်အနေငယ်အတွင်းမှာအနရိဟဟိုလူပြောများခံရတဲ့ပါတီခုဖြစ်ပါတယ်ခင်ဗျာဒါဟာအန္တမစိတ်မကောင်းတဲ့အသတင်းတစ်ခုလို့ကျွန်တော်ပထမမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာရမျိုးသိန်
းဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကတော့ဗောလေဟိုခုနကျွန်တော်တို့ဒီကမ္ဘာယုံကတာဝန်ရှိပုဂ္ဂိုလ်ကပြောသွားတယ်ဗောလေဒီဝင်ကြီးဖြစ်ဖြစ်ဒုဝင်ကြီးဖြစ်ဖြစ်ဟလာတာဝန်ကနေရက်စဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ရဲ့လုံယုံလုံစင်အတိုင်းပေါ့လေဒါမထုတ်ပြန်စရာအကြောင်းရင်းကိုထုတ်ပြန်ဖို့ဟိုမလိုအပ်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုချိန်မှာဒီလက်ရှိ NLD အစိုးရကိုကျွန်တော်တို့ကရှုမြင်တာကအရင်ကျွန်တော်တို့နိုင်ငံမှာအစဉ်အဆက်အုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကဟိုတောင်းဆိုနေတာမဟုတ်ဥပမာဒေတာတွေမှာရှိတဲ့ကျွန်တော်တို့အခြားပေါ့လေ။နောက်ကျွန်တော်တို့အာရှဒေသတွေမှာရှိတဲ့အခြားဒီမိုကရေစီနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်။အဲနောက်ပြီးတော့ဒေါက်တာထွန်းဝင်းဘက်ကလည်းပဲဘာဖြစ်လို့နော်ဒီလိုအကြောင်းရင်းကိုသိချင်လဲဆိုတော့သူ့ကိုအရေးယူလိုက်တဲ့ပုံမှန်မှာနော်ပေးအပ်တဲ့တာဝန်ကိုခြေပြွန်စွာမထမ်းဆောင်နိုင်တော့ဆိုတဲ့အချက်ပါ။အဲ့တော့တော်တော်ထွန်းဝင်းဘက်ကလည်းသူဟာပေးရတဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ခဲ့တယ်နော်အဲ့ဒီလိုမထမ်းဆောင်ဘူးလို့တတ်မှတ်နိုင်တဲ့အကြောင်းအချက်တွေကိုသူ့အနေနဲ့သိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်
အဲ့ဒီအတွက်ကြောင့်မလို့ဒါဟာအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာတင်းဆွေဒီဒေါက်တာထွန်းဝင်းကိုအစိုးရဘက်ကတော့တရားဝင်အကြောင်းပြချင်မပေးဘူးပေါ့ဒါပေမဲ့အင်တာဗျူးတွေမှာပြောတာတွေရှိပါတယ်နော်တစ်ဖက်ကလည်းပဲသတင်းထောက်တွေကနေပြီးတော့မေးတာမျက်နှာတွေ့ဆုံတာတွေကနေပြီးတော့သတင်းတွေထွက်တာတွေလည်းရှိပါတယ်အစိုးရဘက်ကတာဝန်ရှိသူတွေဘက်ကတိတိကျကျမပြောပေမဲ့ကျွန်တော်တို့အကြောင်းပေါ့လေဖြစ်တဲ့အခြေခံအကြောင်းရင်းလေးတွေကိုတော့အကြမ်းပြင်းကျွန်တော်တို့တွေသိထားကြတာတော့ရှိပါတယ်ဆိုအဲ့ဒီသိထားတဲ့အခြေအနေအကြမ်းပြင်းပေါ်မှာအခြေခံပြီးတော့ဆရာဒေါက်တာတင့်ဆွေသုံးသပ်မယ်ဆိုရင်ဒေါက်တာထွန်းဝင်းကိုအခုလိုရုတ်တရက်ယာရုကနေထုတ်ပစ်လိုက်တယ်ပေါ့ကျွန်တော်ဒီတိုင်းပဲပြောကြရအောင်ကိစ္စသည်ကျိုးကျောင်းညီညွတ်စီလျော်တယ်လို့ဆရာယူဆသလား
အဲဟုတ်ကဲ့အဲကျွန်တော်လည်းအကုန်မသိဘူးတိတလောက်ကတိနိုင်တလောက်ကလည်းတစ်ဖက်သက်လို့ပြောရမှာပေါ့ဆရာဦးထွန်းဒေါက်တာထွန်းဝင်းဘက်ကပြောတာတွေပဲကျွန်တော်တို့ကသိရတယ်ဆိုတော့ဟိုမှန်းဆပြီးတော့ဝေဖန်ရတာတော့တိတ်ဟိုအကျိုးကြောင့်မစီလျော်ဘူးလို့ယူဆပါတယ်သို့တော့ချုပ်ငုံပြီးတော့သုံးသပ်ရင်ကျွန်တော်တို့ဒီနေ့ကလည်းတခုပြောခဲ့ပါတယ်ဒီဖြစ်ပျက်ဟာအခြားသောအလုတ်ထုတ်ပြရလောက်အောင်အကြောင်းပြချက်တွေဖြစ်တဲ့အာဂရီလိုက်စားမှုတို့ဟလာအလုပ်တာဝန်မကျူမှုတို့ဆိုတာတဲ့ကျွန်တော်မြင်တာကတော့ဆက်ဆံရေးလို့ခေါ်တဲ့လူမှုဆက်ဆံရေးတခုတနည်းအားဖြင့်အထက်အောက်ဆက်ဆံရေးတနည်းအားဖြင့်ပတ်သက်ဆက်နွယ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဆက်ဆံရေးမှာတစုံတစ်ခုအဖို့ဖြစ်ရှိခဲ့သလားလို့ဟိုကျွန်တော်ကတန်တရားရှိပါတယ
်အဲ့
တော့ဒါကတော့သိကြီးတော့ဟိုကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ရင်းဟိုခိုင်မာမှုအားနည်းတဲ့ဟိုအကြောင်းရာအကြောင်းပြချက်လို့ကျွန်တော်ကထင်နေတယ်ခင်ဗျ
ဟုတ်ကဲ့တော်တော်ရမျိုးသိန်းကပြည်ထဲမှာနေတဲ့လူအနီးကပ်လည်းပဲဒါတွေကိုလေ့လာစောင့်ကြည့်နေတယ်ဆိုတော့တော်တော်ရမျိုးသိန်းကရောဒီလိုထုတ်ပြတဲ့ကိစ္စကျိုးချောင်းတင့်လျော်တယ်လို့ယူဆသလ
ားကျွန်တော်ကတော့လုံးဝကိုတော့ကျိုးချောင်းစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်နောက်ပြီးတော့ပို့ဆိုးတာကဒီဒုဝန်ကြီးတယောက်ကိုတော့တာဝန်ကနေရက်စဲတဲ့ကိစ္စမှာတော့ပါတီရဲ့ကောင်းဆောင်တူတာပါဝင်ပတ်သက်နေတဲ့ကိစ္စတော့အဲ့ဒါဟာလည်းပဲဗာလဲဆိုတော့အရင်အာဏာရှင်အစိုးရအဆက်ဆက်ကလုတ်ခဲ့တဲ့ကျင့်သုံးခဲ့တဲ့ပုံစံမျိုးနဲ့ထပ်တူကျနေတာဟာပြည်တွင်းမှာရှိတဲ့ပြည်သူလူထုအများစုအတွက်မှတ်နှမြို့စရာဖြစ်နေပါတ
အဲ့တော့လက်ရှိအချိန်မှာဆိုရင်ဥမာ Facebook စာမျက်နှာပေါ်မှာဒီဒေါက်တာထွန်းဝင်းနဲ့ပတ်သက်ပြီးတော့ဒီ signature campaign တောင်မှစနေတဲ့အနေအထားမျိုးဖြစ်နေပါတယ်ပြည်တွင်းမှာအဲဆိုလိုချင်တဲ့သဘောကတော့လက်ရှိနော်ဒီဖြစ်စဉ်ဟာတာမန်အားဖြင့်ပြောရင်ဒုဝန်ကြီးတယောက်ကိုဟလာတာဝန်ကရက်စဲတာဖြစ်ပေမဲ့လို့ NLD ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကိုနော်အင်မတန်မှဟိုအနှုတ်လက္ခဏာဆောင်တဲ့ဟိုတက်ရောက်မှုတွေရှိလာတဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်ဟုတ်ကဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့ပြောချင်တာကကျွန်တော်ဒီအကြောင်းအရာကိုဆွေးနွေးတာဒီဒေါက်တာထွန်းဝင်းဆိုသောလူပုဂ္ဂိုလ်တဦးဝင်ကြီးဌာနတစ်ခုကဒူးဝင်ကြီးတဦးယာရူးကထုတ်ပယ်ခံရတဲ့ကိစ္စတစ်ခုတည်းဖြစ်ရတစ်ခုတည်းလူပုဂ္ဂိုလ်တဦးတည်းကိုအဓိကယူရပြီးဆွေးနွေးတာမဟုတ်ပါဘူးဒါဟာဟလာတိုင်းပြည်တစ်ခုလုံးအစိုးရဖွဲ့တစ်ခုလုံးလက်ရှိအစိုးရဖွဲ့ရဲ့စွမ်းဆောင်ရည်လူတွေမျှော်လင့်နေပြောင်းလဲအပြောင်းလဲဆိုတာဒါတွေအားလုံးနဲ့ဆက်ဆက်ပြီးတော့မှဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ်လို့ကျွန်တော်ထပ်ပြီးတော့အသိပေးချင်ပါတယ်ဒါရဲ့ဆွေးနွေးမှာတော်တော်ရှင်ဖြစ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုင်းမြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့အစိုးရရဲ့ကြောင်းလဲမှုနဲ့ပတ်သက်ပြီးရှင်းနေရရင်တော့ကြောင်းလဲခြင်းတိုင်းလို့ကြောင်းလဲပြီးဆိုတော့လေအထက်ပိုင်းဆိုင်ရာမှာတော့ကြောင်းလဲပြီးဆိုတာသိကြပါတယ်ဒါပေမဲ့အောက်ခြေအဆင့်ဖြစ်တဲ့ကျွန်တော်တို့ရဲ့ကြီးလက်တော်ရွာအဆင့်မှာတော့2015မတိုင်မီရေကောက်ပွဲမတိုင်မီကာလကအတိုင်းပဲအဲ့ဒီတော့မှာတို့တော်လဲပြီးပြီးတော့ဆက်လာမယ်လို့တော့စောင့်မျှော်နေသေးပါ UE ဘိုင်းတော်သားအားလုံးချမ်းသာချမ်းသာကြပါစေဒီလောက်ပါပြီလား
ကျေးဇူးအများကြီးတင်ပါတယ်ဦးကျော်ဆရာတော်တင်းစုခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာခေအဆက်ဆက်လွတ်လပ်ရပြီးတော့နှစ်ပေါင်းများစွာခေအဆက်ဆက်ကဒီပညာရှင်တွေနေရာပေးမခံရပါဘူးပြည်ဖက်ခံရပါတယ်အစိုးရမင်းများကစိတ်ထင်တဲ့အတိုင်းစိတ်ရှိတဲ့အတိုင်းလှုပ်ပါတယ်လှုပ်တင်လှုပ်ထိုက်တဲ့အတိုင်းမလှုပ်ပါဘူးအခုတော့ဒီကိစ္စဟာလေအဲ့ဒီလိုအလားတန်မျိုးလားဆိုပြီးတော့လူတွေကစိုးရိမ်စိတ်ရှိကြတာပါဆရာကြီးပုံမှန်ဘယ်လိုသဘောရတယ်လဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နိုင်ငံမှာလွတ်လပ်ရပြီကလေးလို့တောင်းပြောရပါတိတာရာတော့ဘိုးချုပ်ကြီးနေဝင်အာဏာသိမ်းပြီးတဲ့နောက်မှာပညာတတ်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးတဲ့အဆင်လာရှိတယ်နောက်နေရာပေးပြန်တော့လေနေသူပညာနဲ့သူတာဝန်နဲ့အဆက်တရီပေးခဲ့တာရှိပါတယ်အခု NLD ဆိုရကြတော့ကျွန်တော်မြင်တာကခုနဆွေးနွေးကြသလိုဆွေးနွေးတဘေးကနေဆွေးနွေးကြတယ်ပေါ့နော်ပြောင်းလဲမှုတစုံတရာရှိတယ်ရှိတာကလည်းအမှန်ပြောင်းကြရည်လိုတာကလည်းအမှန်အဲ့လိုတာထဲမှာဟိုဒေါက်တာထုံးမင်းခုနမီဒီယာတခုမှ interview ပေးသလိုမျိုးဟာတကယ်ကိုဖြစ်နေတဲ့အဖြစ်ဖြစ်ပေါ့နော်အဲ့တော့ကျွန်တော်မြင်တာ NLD ကအိုယူကပွဲတော့ငါတော့ပါတီကြည့်ပြီးမဲပေးခဲ့တယ်အစိုးရဖွဲ့တဲ့ခါမှာလူကြည့်ပြီးဖွဲ့တယ်လို့ကျွန်တော်မြင်တယ်အဲ့တော့လူယူတဲ့ခါမှာယူတဲ့ပုဂ္ဂိုလ်ကနေထားတဲ့စံငယ်ရယူသွားမှာကျွန်တော်တို့ကယူကြတာမဟုတ်ဘူးပေါ့နော်အဲ့တော့ဘယ်လိုလဲတော့ဟိုမသိဘူးခုလိုဖြစ်လာတော့ကသူပြေတာမှာအားလည်းခြင်းများရှိသလားသို့မဟုတ်ယူပြီးတဲ့နောက်မှာစစ်ဆိုင်လောကမှာဖြစ်ပျက်ရှိသလားဆိုတဲ့ကိစ္စပေါ့နော်
ဟုတ်ကဲ့
အဲ့တော့ပညာရှင်တွေမှာကျွန်တော်ပြင်တာပညာရှင်ကလည်းပညာရှင်အရာနောက်တကနိုင်ငံရေးဆိုတော့အစိုးရဆိုတော့နိုင်ငံရေးပါတော့နိုင်ငံရေးကလည်းလူတွေခင်ဗျအဲ့တော့ကျွန်တော်ပြင်တာကတော့ပညာအသိရောနိုင်ငံရေးအသိရောပေါ့နော်အဲ့ဒီနှစ်ခုလုံးဟိုပြည့်စုံလို့ရှင်တော့ကကျွန်တော်တို့ဟာတင့်တော်တဲ့ဟိုတာဝန်ရှိတဲ့ခေါင်းဆောင်တွေကျွန်တော်ရမှာမှန်မယ်လို့ကျွန်တော်ထင်ပါတယ်ခင်
ဗျဟုတ်ကဲ့တော်တော်ရမျိုးသိန်းကိုလည်းမပေးခင်ကျွန်တော်တော်ရရှင်နှစ်ဦးရှိပါသေးတယ်ဇက်တိုက်ဆွေးနွေးခွင့်ပေးလိုက်ရအောင်ပါပထမတူကထိုင်းနိုင်ငံကကိုတိလည်းမူပါကိုတိလည်းမူသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေ့နေရာတော့ဒေါက်တာထွန်းဝင်းဟိုရရင်ခက်လိုက်တာတော့ကျွန်တော်အနေနဲ့တော့သဘောမတူပါဘူးဒါစီးပွားရေးနဲ့မျိုးရေးနဲ့မျိုးပါတယ်ဒါဖြစ်လို့ဆိုတော့ဒေါက်တာထွန်းကတကယ်လက်မဲ့ရေးနဲ့မျိုးပါတယ်အဲ့ဒီတော့သူ့ကိုခြိတိုးတဲ့လူကဥပဒေကြီးချင်လားဆိုတာတော့ကျွန်တော်မျိုးနဲ့ဆက်ကြဖြစ်နေရတယ်ဒေါက်တာထွန်းကတော့ကျွန်တော်တို့သူ့ပြောစိတ်ကြောက်ကိုကျွန်တော်ပြရမယ်ပုံပြီးအဲ့မှာအပြည့်ရှိတယ်ကဒါကြောင့်မို့ဒီတော့တော့ဘယ်လိုရာထူးချလိုက်ကြတာဒီကျွန်တော်တိုင်းနာကြည့်ဒီဗမာပြည်သူတွေကိုနော်ဒီငွားစရာလုတ်တဲ့ပုံစံမျိုးနဲ့အားများလောက်တဲ့ပုံစံမျိုးဖြစ်နေပါလေအဲ့အတိုင်းဒေါက်တာထင်းကြီးကိုနော်ဖြစ်နေပြီးတော့ဒီဟာအတိုင်းခါပြီးချင်ပါလေလို့ကျွန်တော်လည်းပြောချင်ပါတယ
်ဟုတ်ကဲ့ကိုသူလည်းမူကျေးဇူးအများကြီးတင်ပါတယ်နောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုက်ဘွေကုန်းစလိုက်သဘောထားဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဝန်ကြီးကတို့ခန့်တဲ့နေရာမှာနိုင်ငံကြီးတမားတွေကိုမခန့်ပဲနဲ့ဝန်ထောင်းအခန်းတော့တို့ကနိုင်ငံကြီးရင်ချင်းအရင်ချင်းမရှိဥပမာဝန်ကြီးကကြေတာသူ့ဝန်ကြီးကိုလှုပ်ဖို့ကင်ဖိနေမြင်ရမှာလှုပ်ဖို့ကင်ဖိနေမြင်ပဲနဲ့ပြန်ဖိလို့မြင်တဲ့ခါကျတော့တို့က
့ဟောကတော့ကစားဖြစ်နေပြီပေါ့ဒါကြောင့်အခုကျွန်တော်တို့ပြောချင်တဲ့ဥစ္စာကတော့ဒီလိုမျိုးမဖြစ်ရလေအောင်နိုင်ငံရေးသမားတွေကိုဝင်ကြီးနေရာကိုခံပြီးတော့မှပညာရှင်တွေဝင်ကြီးတွေကိုအောက်မှာခံပြီးတော့မှသူတို့လက်တွဲပြီးတော့မှသဘောထားကြီးစွာသူတို့အတုံးချက်တတ်မယ်ဆိုရင်ဒါပြဿနာမရှိတော့ပါဘူး။နာခံတဲ့သူတွေပဲရွေးနေတဲ့ခါကျတော့နာခံတဲ့ဥစ္စာကအချိန်တိုင်းမှာမကောင်းပါဘူးလို့ဆိုတဲ့ဥစ္စာနည်းနည်းကြိုးချင်ပါတယ်ဗျာ
။ဟုတ်ကဲ့ဆလိုက်ဘူကုံကျေးဇူးများဤတင်ပါတယ်။ဒေါက်တာရံမျိုးသိန်းအခုနာဆလိုက်ဘူကုံဆွေးနွေးတဲ့အထားမှာအထက်မှာလည်းပါပါတယ်။နာခံတဲ့လူကိုပဲတာဝန်ပေးမလား။တော်တော်ဝင်ကိုယ်တိုင်ဖြေထားတဲ့မျိုးကမှလည်းပါပါတယ်အမှန်ပြောသူတွေလမ်းပေးရောက်သွားနိုင်တယ်ဆိုတော့အဲ့ဒီလူစိုးရင်စရာအခြေအနေဖြစ်နေပြီလားကျွန်တော်တို့လူဒုကအင်မတန်ကြိုက်တဲ့ NLD အစိုးရဟာ
အဲကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာပေါ့လေအဲ့ဒီခုနပြောတဲ့နာခံတဲ့လူမျက်နှာလုံးတတ်တဲ့လူတော့ဟိုအားလုံးကောင်းပါတယ်လို့ပြောတတ်တဲ့လူတွေကအရေးကြီးတဲ့နေရာတွေမှာရနေတယ်လို့တော့ရှိဘူးရသုံးသပ်လို့ရပါတယ်အဲကျွန်တော်အမြင်အားဖြင့်တော့အဲခုနပြောသလိုပဲဒီအစိုးရအဖွဲ့ပေါ့လေဝင်ကြီးဒုဝင်ကြီးတွေအားလုံးရဲ့စွမ်းဆောင်ရည်ကိုအခုအချိန်မှာပြန်ပြီးဆန်းစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဖြစ်နိုင်မယ်ဆိုရင်တော့ခုနတယောက်လဲဆွေးနွေးသွားတဲ့အထက်မှာပါပါတယ်။ဥပမာဝင်ကြီးနေရာတွေမှာတော့နိုင်ငံရေးအသိနိုင်ငံရေးအမြင်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံကိုယ်တွေကိုဟလာစီယုံရေးအမြင်နိုင်ငံရေးအမြင်ရှိရှိနဲ့ဥဆောင်ခွင့်ပေးလာနိုင်မယ်ဆိုရင်အဲ့ဒီဝင်ကြီးတွေဟာလည်းပဲခုနပြောတဲ့အသိပညာရှင်အတတ်ပညာရှင်ဖြစ်တဲ့ဒုဝင်ကြီးတွေအကြံပေးတွေနဲ့အနည်းနိုင်နိုင်ပူပူပေါင်းပေါင်းဆောင်ရွက်လာနိုင်မယ်ဆိုရင်တော့အဲပိုကောင်းလာနိုင်မယ်လို့မြင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းတွားနေမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဟိုပို့ပြီးတော့ဟိုစွမ်းဆောင်ရည်အားနည်းတဲ့အစိုးရပုံစံမျိုးဖြစ်လာမှာကိုစိုးရင်စရာရှိပါတယ်ဗျ
။ဟုတ်ကဲ့ဒေါက်တာဆက်တစ်စီဒီလိုလုပ်လိုက်တာဟာနောက်ဒါရှိကနမူနာအလားလားပေါ့နော်ဆိုတော့အရေးချင်းရှိတဲ့လူတွေနောက်ထပ်လှုပ်ချင်းကင်ချင်းတိုင်းပြည်အတွက်စူးစမ်းခြင်းစိတ်ရှိတဲ့အရေးချင်းရှိတဲ့လူတွေအတွက်နှစ်ခါပြန်စဉ်းစားစရာလက်တွန့်သွားစေနိုင်တဲ့ကိစ္စများဖြစ်သွားနိုင်သလားဆရာ
ဟုတ်ကဲ့သင်္ကန်းစာယူကြရတဲ့အမြောက်များရှိပါတယ်နောက်ဟိုအလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ကြီးရဲ့စဉ်းစားမှုရောအလုပ်ပေးမဲ့ပုဂ္ဂိုလ်ကြီးကလည်းစဉ်းစားမှအမှန်ပဲဖြစ်ပါတယ်နောက်တစ်ခါလက်တွေ့နေပြည်မှာလှုပ်ကြတဲ့လူတွေလည်းဒီသင်္ကန်းစာကိုတင်ကအကောင့်ကိုယူနိုင်ကြမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အစိုးရရဲ့အကောင့်ကိုတော့ဟိုမျိုးလင်းနိုင်ပါတယ်တိုးတော်လည်းပဲကျွန်တော်တို့သတိထားကြရင်မြောက်များစွာရှိတယ်ရှိတော့ကဒီဖြစ်ပျက်ကိုကြည့်ပြီးကျွန်တော်တို့တိုင်းပြည်အတွက်ပို့ကောင်းအောင်နောက်တစ်ခါပြည်ကြည်ကြပြောရင် NLD ပါတီအနေနဲ့ကလည်းဒီတဲ့ဒီပို့ကောင်းအောင်တင်ကစားရည်ယူနိုင်သင့်ကြတယ်လို့ကျွန်တော်တို့ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့အစည်းအဝေးအတွက်ပင်နယ်ဆွေးနွေးပေးကြတဲ့ဒေါက်တာတင်းဆွေဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးတဲ့သောတာရှင်တွေမှတ်ချက်ပေးဖို့ဆွေးနွေးကြသူတွေနောက်ထောင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီအချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းအစည်းအဝေးကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်ရရှိမြန်ခင်ဗျာအမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးမှုအစည်းအဝေး USAID ရဲ့ကြားမှဒန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးအကြီးအကဲညှိနှိုင်းရေးမှူးစူဇန်မာကမ်ဟာ9ရက်ကြာလာအိုပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံခရီးစဉ်ကိုအောက်တိုဘာလအတွင်းမှာတွားရောက်ခဲ့ပါတယ်ဒီခရီးစဉ်အတွင်းသူမဟာလာအိုပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ကျောင်းတွေကိုတွားရောက်လည်ပတ်ခဲ့ကအမေရိကန်ပြည်ထောင်စုရဲ့လာအိုနိုင်ငံကမိန်းကလေးငယ်များပညာသင်ကြားနိုင်ရေးအစီအစဉ်အတွက်တိုးချဲ့လှုပ်ဆောင်ပေးခဲ့ပါတယ်။ဒီအစီအစဉ်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းသမ္မတဥပမာလာအိုနိုင်ငံကိုအလဲပတ်တွားရောက်ခဲ့စဉ်မှာကြေညာခဲ့တာဖြစ်ပါတယ်။လာအိုနိုင်ငံအားကစားနှင့်ပညာရေးဝန်ကြီးဆန်ဂျူအန်လက်ချန်တဘွန်အပါအဝင်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အောက်တိုဘာလ4ရက်နေ့မှာမစ်မခန်နဲ့ကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံပြီးတော့လမ်ပရမ်ပန်ခရိုင်ကိုတွားရောက်ခဲ့ကြပြီးကျောင်းအုပ်ကြီးတွေကျောင်းဆရာတွေကျောင်းသူကျောင်းသားတွေမိဘတွေနဲ့တွေ့ဆုံပြီးတော့ပညာရေးနဲ့သင်ကြားရေးလိုအပ်ချက်တွေအကြောင်းဆွေးနွေးခဲ့ပါတယ်။ဒီလိုတာယာလှပတဲ့တိုင်းပြည်အတွင်းမှာအစိုးရတာဝန်ရှိသူတွေကျောင်းဆရာတွေကျောင်းသူကျောင်းသားတွေကျောင်းသားမိဘတွေနဲ့တွေ့ဆုံဆွေးနွေးခွင့်ရရှိရာဟာကျွန်မတို့အတွက်အလွန်ကိုစိတ်လှုပ်ရှားဖို့ကောင်းခဲ့ပါတယ်လို့မစ်မာကမ်ကပြောပါတယ်။မိန်းကလေးငယ်တွေပညာလေးလာစီးပွားနိုင်ရေးအစီအစဉ်ကတဆင့်လူပြိုအပြိုဖြစ်ကစားမိန်းကလေးငယ်တွေယောက်ျားလေးငယ်တွေရဲ့ဘဝအောင်မြင်ရေးအတွက်လိုအပ်တဲ့ပညာရည်တွေစီးပူးလေးလာခွင့်ရရှိဖို့အကူအညီပေးဖို့အတွက်နည်းလမ်းတွေရှာဖွေနှံလိုက်မယ်လို့သူမကပြောပါတယ်။အောက်တိုဘာလ9ရက်နေ့မှာတော့မစ်မခန်ဟာလာအိုအမျိုးသမီးတမကလာအိုအမျိုးသား မိခင်နဲ့ကလေးများကော်မရှင်အစရှိတဲ့အမျိုးသမီးအဖွဲ့တွေကကိုယ်စားလှယ်တွေအလှူရှင်တွေအမျိုးသမီးအရေးဆောင်ရွက်နေတဲ့ရပ်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွဲဆုံပြီးလာအိုနိုင်ငံတဝန်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့လိုအပ်ချက်တွေကိုနားလည်အောင်ကြိုးပမ်းခဲ့ပါတယ်။အမေရိကန်သမ္မတကတော်မီရှယ်အိုဘားမားဦးဆောင်တဲ့အစိုးရရဲ့မိန်းကလေးငယ်များပညာလေ့လာစီးပွားနိုင်ငံပြုရေးအစီအစဉ်ဟာအပြုဖြစ်စမိန်းကလေးငယ်တွေအနေနဲ့အဆင့်တန်းမီပညာသင်ကြားပိုင်ခွင့်ရရှိရေးကိုဦးတည်ပြီးတော့ဆောင်ရွက်နေတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့တွဲဖက်ပြီးတော့လှုပ်ဆောင်နေတဲ့အစီအစဉ်တွေမှာကမ္ဘာနှံ့ကမိန်းကလေးငယ်တွေအတွက်ပုံမကောင်းမှုနဲ့ပညာလေ့လာစီးပွားခွင့်ရရှိရေးကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။လာအိုနိုင်ငံကမိန်းကလေးငယ်တွေအတွက်အကျိုးမြတ်ရှိနိုင်မဲ့ဖွံ့ဖြိုးရေးအစီအစဉ်တွေလာအိုနိုင်ငံသူနိုင်ငံသားတွေရဲ့လူမှုအတိုင်းဝိုင်းအတွက်အကျိုးမြတ်ရစေမယ့်ကိစ္စရပ်တွေကိုအခုလိုလှုပ်ဆောင်ခွင့်ရရှိတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းသာဂုဏ်ယူမှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနက်ဖက်ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ7 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Asia 7 Jodu ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအတွက်ပြိုင်ဆိုင်ခဲ့သူဟီလာရီကလင်တန်နိုင်ငံကြ合いဝန်ကြီးတာဝန်ယူထားစဉ်ကအလုံးနဲ့ဆိုင်တဲ့အီးမေးလ်တွေကိုကိုရေးသုံးအီးမေးလ်ဆာဗာကတဆင့်ပေးပို့ရယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ထပ်စုံစမ်းမှုတွေလုပ်နိုင်အောင်လို့စူးစမ်းဖို့သူ့မှာရည်ရွယ်ချက်မရှိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလာရုံးကတော့ဒီကိစ္စနဲ့ပတ်သက်လို့မစ္စစ်ကလင်တန်ကိုထောင်ထဲပို့နိုင်ဖို့ဆောင်ရွက်မယ်လို့မစ္စတာထရမ့်ကအခိုင်အမာပြောကြားခဲ့တာပါ။အဲ့လိုလုပ်မယ်ဆိုရင်နိုင်ငံအတွက်သိတ်ကိုစိတ်ဝမ်းကွဲစရာဖြစ်လိမ့်မယ်လို့ New York Times သတင်းစာတိုက်ကသတင်းတောက်တွေကိုသူကပြောကြားခဲ့တာပါသူအနေနဲ့အနာဂတ်ကိုသာရှေ့ရှုလိုတယ်လို့ဆိုပါတယ် Christmas နဲ့နှစ်သက်ကူရာသီကာလဥရောပတလွားမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့အန္တရာယ်ဟာမြင့်မားနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့သတိနဲ့သွာလာကြဖို့အမေရိကန်နိုင်ငံခြားရေးဌာနကခီးသွွားသတိရှိဖို့နှိုးဆော်ထားပါတယ်ရာသီပွဲတော်တွေအခမ်းအနားတွေခရစ်မတ်ဈေးပွဲတော်တွေကိုတတိထားသွာလာကြဖို့ထုတ်ပြန်ချက်ထဲမှာဒီနိုင်ငံကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်အစွန်းရောက်သမားတွေအစွန်းရောက်ဝါဒအားပေးသူတွေကကြိုတင်တတိပေးချက်မထုတ်ဘဲတိုက်ခိုက်နိုင်ခြေရှိတဲ့အပေါ်တတိထားကြဖို့2019ခုနှစ်ဖေဖော်ဝါရီလ20ရက်နေ့အထိအသက်ဝင်နေမဲ့ခီးသွွားနှိုးဆော်ချက်ထဲမှာဖော်ပြထားပါတယ်ပြင်သစ်ပိုင်းနဲ့ထဲမှာအကြမ်းဖက်တိုက်ခိုက်ရန်အန်ဒီအေဟာဘယ်ရုံးကားမနဲ့မတူအောင်လို့မြင်မာနေတယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဘနက်ခွတ်စနက်ကပြောကြားခဲ့ပြီးတဲ့နောက်နိုင်ငံသားရေးဌာနကခီးသွွားနှိုးဆော်ချက်ကိုတင်းလာနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့လက်နက်ကိုင်အဖွဲ့တွေဆက်လက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတောင်းနဲ့ချီတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြပါတယ်။တရုတ်မြန်မာနယ်စပ်ဘက်ကနေစစ်ဘေးရှောင်3,000လောက်တရုတ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့အတွက်တရုတ်အစိုးရကအကူအညီတွေပေးနေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကအင်ကာနီကပြောကြားခဲ့ပါတယ်။မြန်မာဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်မှလည်းတရုတ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားရောက်တယ်လို့တရုတ်ဘက်ကပြောကြားခဲ့တဲ့အတွက်ဒီကိစ္စကိုစီးစစ်နေတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။
တဲ့ရင်အချင်းချက်ကိုမတ်စုမြမုံတင်ညာပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးကြီးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA American တန်ဗုဒ္ဓနဲ့မနေ့ပဲမြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမရှားဖောင်းပါ
This program has come to you from the Voice of America, Washington.